ထိုင်းနိုင်ငံတောင်ပိုင်းဖူးခတ်တဲ့အနီးဆုံးပင်လယ်ပြင်မှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာ200ကျော်လောက်လိုက်ပါလာတဲ့ဆက်လီဒဇင်းပြက်လို့ထိုင်းအာဏာပိုင်တွေကယ်ဆယ်ကူညီခဲ့ရပါတယ်။လိုက်ပါလာသူတွေမှာအစာအိမ်စာပြတ်လပ်ပြီးထိုင်းအခြေစိုက်ရိုဟင်ဂျာအဖွဲ့တစ်ခုကိုအကူအညီတောင်းခံလာရကနေထိုင်းတာဝန်ရှိသူတွေကိုဆက်သွယ်အကြောင်းကြားပေးခဲ့တာလို့သိရပါတယ်။ဆက်လီပေါ်မှာအစာအိမ်စာပြတ်လပ်ပြီးသေဆုံးသူ18ဦးထက်မနည်းရှိတယ်လို့လည်းသိရပါတယ်။ဒီသတင်းကိုစုံစမ်းထားတဲ့ VOA သတင်းတောက်မှအေးအေးမှာကပြောပြမှာပ
ါဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာအမျိုးသမီးနဲ့ကလေးငယ်အများစုအပါအဝင်လူ100ကျော်လိုက်ပါလာတဲ့နေဟာပြီးခဲ့တဲ့နိုဝင်ဘာလကတည်းကထွက်ခွာလာတာဖြစ်ပြီးပင်လယ်ပြင်တွင်းမှာလွင့်မြောနေတာရဲတော်ကြပြီလို့ဆိုပါတယ်အဲ့ဒီနောက်လေပေါ်မှာပါလာတဲ့သူတွေဟာပင်လယ်ပြင်ထဲမှာအစာရေစာပြက်လက်မှုနဲ့ရင်ဆိုင်နေရတာကြောင့်ကနဦးသတင်းနေအရာလေပေါ်ပါလာသူ18ဦးသေဆုံးခဲ့ကြောင်းနောက်ပိုင်းမှာလည်းဒီတမကသေဆုံးတယ်လို့သိရကြောင်းရိုဟင်ဂျာထိုင်းလန်အဖွဲ့ရဲ့ဥက္ကဋ္ဌနိုင်ဆာယစ်အာလီကအခုလိုပြောပါဗျ။အဲ
ကျွန်တော်မနေ့ကဘင်္ဂလားဒေ့ရှ်ကနေဖုန်းဆက်လာတယ်။အဲသူကမျိုးတွေဆိုပြီးမှာပေါ့။အဲကျွန်တော်ကရာဒီဖုန်းဆက်လာတယ်ကျွန်တော်ပြောတယ်ဒီလူတွေကမလဲထိုင်းကိုရောက်ပြီးစားစရာမရှိဘူး။နောက်ပြီးဆက်လက်ပြတ်တယ်နာမည်တွေပါတယ်တာဝန်မရှိဘူးသူတွေပြည်နေပြီဗမာရဲတွေထိုင်းနေမှာရှိရင်သူတို့နဲ့ကွန်ထရိုးလိုက်တာဆိုပြီးကျွန်တော်စီမှာဖုန်းဆက်လာတယ်မန္တလေးရှိနေတယ်လို့သူရုံးရတာဖုန်းဆက်တော့ပြောပါလို့ဆိုပြီးတင်ကြတယ်ဗမာတမဆစ်ချေမနေ့ကမနေ့ကေလာနဲ့တနာရီကျွဲလာညပနာရီကျွဲလာတင်လာတယ်သူကမျိုးစီကနေသုံးဆက်သုံးဆက်လို့ရှိပြီတဲ့ပြည်တာ
တည်ဆုံးမှုအရေးအတွက်နဲ့ပတ်သက်လို့တော့အတိအကျမသိရသေးပါဘူးအခုညီပင်ရေးအဖွဲ့တွေကတော့ဆက်သွယ်ဆောင်ရွက်နေပြီလို့လည်းဆိုပါတယ်ဒါပေမဲ့အဲ့ဒီပင်လယ်ပြင်မှာရှိတဲ့သူတွေရှိတဲ့နေရာကိုအခုညီပင်နေသူတွေရောက်ရှိသွားပြီဆိုတဲ့သတင်းတွေတော့မရသေးပါဘူးသူတို့တွေဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကနေဘယ်နိုင်ငံရောက်ဆိုပြီးထွက်လာကြပုံရတယ်လို့လည်းပြောပါတယ
်သူတို့ကတော့ညမစွာသူတို့ကဒုက္ခသည်နေတယ်ဆိုတာဘယ်ဘက်ကနေတော့ရှိနေပေါ့သူတို့ကတော်ပြီးမရှိဘူးလေအဲ့တော့မှဆိုတာမရှိဘူးဘယ်နိုင်ငံစရောက်ပြီဆိုတော့ကျွန်တော်ကြွားရှိနေပါဘောအဲ့လိုပါသူတို့တဘောကျတာလား
ထိုင်းသတင်းတွေမှာဖော်ပြတာကတော့ထိုင်းနိုင်ငံ UNHCR နဲ့ဖူကက်ဒေသအာဏာပိုင်တွေကလေစီးပြေးရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့ညှိနှိုင်းဆောင်ရွက်မှုတွေလုပ်နေတယ်လို့လည်းဆိုပါတယ်အခုဆိုရင်ပင်လယ်ပြင်ထဲမှာရိုဟင်ဂျာဒုက္ခသည်တွေမျောနေတာ10ရက်ကျော်ကြာပြီဖြစ်ကြောင်းဒီဇင်ဘာလ6ရက်နေ့ကတော့ကလေးနှစ်ဦးအမျိုးသမီးနှစ်ဦးအစာရေစာပြတ်ပြီးထပ်မံသေဆုံးသွားကြောင်းလီဘော်ကလူ60လောက်ဟာလည်းအာရုံကုန်ခန်းနေပြီးပြားနာမှုတွေဖြစ်နေတယ်လို့ဆိုပါတယ်ထိုင်းနိုင်ငံရဲ့ပင်လယ်ပြင်မှာအခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေမကြာခဏဖမ်းမိနေပြီးတချို့လည်းရာသီဥတုဆိုပြီးပင်လယ်ပြင်တွင်လေမောက်သေဆုံးတဲ့ဖြစ်ရပ်တွေလည်းမကြာခဏဖြစ်ပေါ်နေပါတယ်ရှင်
ဒါကတော့လေစီးပြေရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့အမအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်